မင်္ဂလာပါရှင် RFA တော်တရှင်ပိစာပင်စာကဏ္ဍက2020ပါတယ်ဒီတစ်ပတ်စီစဉ်မှာရေအုံဆုံးရခိုင်ပြည်နယ်ဘက်ကရွေးဖွဲ့လာတာတွေကိုတင်ပြမှာပါအမ်းမြို့နယ်ညောင်ချောင်းကြီးရွာမှာတရားမဝင်လုပ်ကိုင်နေတဲ့နှလုံးထီသုံးလုံးထီဒိုင်တွေကိုအေးအေးယူပေးဖို့မြို့နယ်အုပ်ချုပ်ရေးမှူးကိုတင်ပြထားပေမဲ့လည်းဘာမှထူးခြားမလာပဲနှလုံးထီသုံးလုံးထီတွေဆက်လက်ရောင်းချနေဆဲဖြစ်တဲ့အကြောင်းရွာသားတူဦးကရင်ဖွင့်လာတာနားဆင်ရမှာပါရှင်
ကျွန်တော်ကသောမြို့နယ်ညောင်ချောင်းကြီးရွာကဒီလူတယောက်ပါကျွန်တော်တို့ညောင်ချောင်းကြီးရွာမှာရှေးတိုင်လေးတိုင်ဖြစ်နေတယ်ခင်ဗျာကြီးရွာအုပ်ချုပ်ရေးမှုကနဲ့ရေးစခန်းကိုတို့သူတို့တိုင်တိုင်ကိုတလက်ကိုရှင်းတောင်းကြစီကောက်ခံပြီးတော့သူတို့ဖွင့်တတ်တာဖြစ်တယ်ခင်ဗျာကျွန်တော်ဆစ်ရှိရှေးလာပိုင်းချိန်မှာမြို့နယ်အုပ်ချုပ်ရေးမှုကကြီးရွာကိုလာတော့ပါတယ်ခင်ဗျာအဲ့ဒါကိုကျွန်တော်တို့ကနေပြီးတော့လုံးစားဝိုင်းတွေကိုပိုက်ပေးပါလို့တင်ပြပေးမယ်လေဘာမှအကျိုးသက်ရောက်မှုမရှိပဲနဲ့ဆက်လက်ပြီးတော့လုပ်နေကြတဲ့အတွက်ကြောင့်ကျွန်တော် RFA မှတစ်ဆင့်တက်လူစုများတွေသိအောင်ကျွန်တော်တင်ပြရပါတယ
်နောက်ထပ်ရင်းဖွင့်တဲ့တစ်ခုကစစ်တွေမျိုးရပါစစ်တွေမျိုးမှဈေးကြီးတဲ့ကလူသွားလမ်းပေါ်မှာကျူးကျော်ဈေးတွေတွေကိုစီပင်ဌာနကဈေးကကောက်ပြီးရောင်းချခွင့်ပြုထားတဲ့အတွက်မိဘအန်ဒီရီတွေစိုးရိမ်နေရတဲ့အကြောင်းဈေးတွေတူကပြောပြလာပါတယ်
ကျွန်တော်ကတော့ဈေးဆိုင်သေးတူပါစိတ်တွေမြို့မဈေးတွင်တော့ဘီလိုက်နဲ့ဂျီလိုက်ကတော့လမ်းမပေါ်မှာကျူကျော်ဆိုင်များရောင်းလျားရှိနေပါတယ်။တော်ရည်လာရေးမင်းရည်ထင်းရည်အတော်တော်ခက်ခဲရှိပါတယ်။အဲ့ဒါကြောင့်ဈေးမင်းဈေးဖမဈေးပင်တို့အချင်းချင်းတင်ပြောတော့လေဘာမှထူးခတ်မှုမရှိပါဈေးပွန်ကအဲ့ဒီဆိုင်တစ်ဆိုင်လျောင်းငွေ900နုနဲ့ကောက်ပြီးတော့ဈေးကောက်စားလျားရှိပါတယ်။အဲ့ဒါကြောင့်အဲ့ဒီလမ်းဘေးပေါ်ရည်လာရဲ့အခက်ခဲမင်းပေထင်းပေရှင်းလင်းဝါအောင်လုပ်ပေးပါရင် RFA မှတစ်ဆင့်ကျွန်တော်တင်ပြရပါသည
်အေယာဘီတိုင်းဘက်ကရင်းဖွင့်လာတာကိုလည်းတင်ပြကြပါတယ်ဖြာပုံမျိုးစာလိုက်ကြီးကနေကိုရီးယားနိုင်ငံကိုပါဆယ်ပို့ခဲ့တာအဲ့ဒီပါဆယ်ထုတ်ရန်ကုန်ကိုပြန်ရောက်လာတဲ့အကြောင်းနဲ့ငွေနဲ့ပြန်ရွေးခိုင်းတဲ့အကြောင်းဖြာပုံကတော်တက်ရှင်တူကရင်းဖွင့်လာပါတယ်ရှင်
ကျွန်တော်တို့ဒီကြေးလက်တွေကဓာတ်ပုံမှာလည်းပို့လို့ရတယ်ဆိုတော့အဲ့ရလိပ်စာလေးယူတယ်ကျွန်တော်အဲ့ကျွန်တော်တားမြောက်သွားပို့ခိုင်းပါဆယ်တော့ကကျွန်တော်လေးလပိုင်း28နေရပို့တာအဲ့ဒါပို့တဲ့ဟာကိုကိုရီးယားနိုင်ငံကိုရောက်သွားတယ်တဲ့ဒါနဲ့ကကြည့်တယ်နောက်9လပိုင်းနဲ့မှ4ချိန်5ချိန်တော့ကျွန်တော်ဆက်တယ်ခင်ဗျဆက်တော့လေသွားနေတော့မရှိပါသေးတယ်ကိုရီးယားနိုင်ငံမရောက်ပါဘူးအဲ့ရောက်7လပိုင်း16ရက်နေ့ကျတော့ကျွန်တော်ရှိပြန်ပြီးတော့ဒီပါဆယ်တော့ကကိုရီးယားနိုင်ငံပြန်ပြီးရန်ကုန်ရောက်လာပြီတဲ့အပြန်ရွေးပါတဲ့ကျွန်တော်ဒီအပေးတော့ကျွန်တော် 6,000 ပြောပေးရတယ်ခင်ဗျာကျွန်တော်ဝင်တောင်ကားလေးဒီလိုက9ကီလိုခင်ဗျာအဲ့ဒါခုပြန်ယူရမှာကျတော့သူမြန်မာငွေနဲ့ 8,000 ကျွဲဆိုတော့ပို့တဲ့ဟာကိုလည်းမရောက်ဘူးမရောက်တဲ့ပြင်ကိုကျွန်တော်တို့ကဝင်ဆောင်ကထပ်ပြီးတော့တောင်းတော့ကျွန်တော်ကအဲ့တော့မယူနိုင်ဘူးဆိုရင်ဒီပစ္စည်းကကျွန်တော်ဆုံးသွားပြီပထမဆုံးကျွန်တော်နိုင်ငံရောက်ပို့တဲ့ဟာတော့ကျွန်တော်ရန်ကုန်ကတော့ပို့တာကျွန်တော်ဒီကတော့ကားတန်ဟိုမတော်တန်ပြောင်းသွားတယ်ခင်ဗျာ
အွန်လိုင်းကနေဘောလုံးပွဲတွေဂိမ်းတွေနဲ့ချဲဒီလောင်းကစားတွေမြှွှဲနေတာတွေကိုနိုင်ငံတော်သမ္မတကြီးသိရှိပြီးထိထိရောက်ရောက်ရေးယူပေးစေလိုပါတယ်ဆိုပြီးရန်ကုန်ကတော်တက်ရှင်တူဦးကရင်ဖွင့်ရေးလာတာကိုလည်းတင်ပြပေးချင်ပါတယ်
။အွန်လိုင်းကနေပြီးတော့ဘောလုံးပွဲဂိမ်းလောင်းကစားတွေလုပ်လို့ရတယ်ဆိုပြီးဖုန်းဆက်မြှူဆွဲတဲ့အဖွဲ့ရန်ကုန်မှာရှိနေပါတယ်။အဲ့ဒီအဖွဲ့ကိုသမ္မတကြီးအနေနဲ့ထိရောက်စွာရေးယူပေးစေလိုပါတယ်ရှင်။ဘောလုံးပွဲအကျွေးစိတ်ဂိမ်းဆိုင်နေကြအောင်ကျမတို့မိသားစုတွေမကမိသားစုအတော်များများဒုက္ခရောက်နေရတဲ့အတွက်ရန်ကုန်မြို့မှာရှိတဲ့လောင်းကစားလုပ်သူတိုင်းတွေကိုအကုန်ဖမ်းပေးစေလိုပါတယ်။ Crown ကကလို့ခေါ်တဲ့အဖွဲ့ကပို့ပြီးတော့စိုးပါတယ်။တယ်လီဖုန်းဆက်ပြီးတော့လည်းမြှူဆွဲပါတယ်ရှင်။မဲဖောက်ပေးပါတယ်။တသားမိုးအလကားထည့်ပေးပါတယ်။စမ်းစော့ကြည့်ပါဆိုပြီးတော့မိန်းကလေးတွေကတယ်လီဖုန်းဆက်ပါတယ်။အဲ့ဒီဖုန်းနံပါတ်တွေက09968885551 09968885552 09968885553တို့ဖြစ်ပါတယ်အဲ့လိုလောင်းကစားတိုင်တွေကိုရဲတွေကလည်းလိုင်းကျေးယူထားတဲ့အတွက်မဖမ်းပါဘူးအဲ့ဒီအကြောင်းတွေကိုတမရာကြီးသိစီလိုတဲ့အတွက် RFA ကနေတဆင့်တင်ပြပေးလိုက်ရပါတယ
်စကိုင်းတိုင်းကရေးလာတဲ့စာအုပ်လေးပြောပြခြင်းပါတယ်ကဲဘလူးမြို့နယ်ညောင်စင်ကျေးရွာကိုရူကိုထမီးလေးရေးကော်မတီရဲ့အကြံအမှုတွေနဲ့ပတ်သက်ပြီးဒေသခံတဦးကအခုလိုရေးလာပါတယ်
စကိုင်းတိုင်းဒေသကြီးကံဘလူခရိုင်ကံဘလူမြို့နယ်ညောင်စင်ကျေးရွာကိုအားကိုကိုလျက်စစ်မီးလင်းရေးအတွက်ရခင်ရရှိငွေ3,500ကျော်နဲ့လျက်စစ်မီးလင်းနေပေမဲ့အခုငွေကျပ်3,600ကျော်ရှိနေတာကိုလိုအပ်တဲ့နေရာတွေမှာမီးလင်းတွေတက်ဆင်မပေးတာတုံးငွေရငွေစင်းကိုအသေးစိတ်ရှင်းမပြတာမီးခြေထက်ဝင်သတ်မှတ်ငွေပေးမသွင်းပဲမီးဆွဲပေးတာမီးခြေထက်ဝင်ထားတဲ့နေရာတွေမှာမီးလင်းဆွဲမပေးဘဲပုတ်ကွေခွဲခြားပြုမှုလုပ်ဆောင်နေတာအပြင်ရခင်မီးခြေထက်ဝင်တုန်းကငွေ၄သိန်းယခု၈သိန်းထက်ဝင်မှပဲမီးဆွဲပေးမယ်လို့မချေမငံပြောဆိုဆက်ဆံတာတွေလည်းခံနေရပါတယ်ဒါပြင်စကိုင်းတိုင်းဒေသကြီးမှာချမှတ်ထားတဲ့ကိုတူကိုထကြေးရွာရက်ွက်မီးကော်မတီတွေ၃နှစ်ပြည့်ရင်ကော်မတီအသစ်ပ ဖွဲ့စည်းရမယ်ဆိုတဲ့မူကိုလည်းလိုက်နာမှုမရှိခြင်းတိုင်းဒေသကြီးဝန်ကြီးချုပ်နဲ့လွှတ်တော်အမတ်တွေမြို့နယ်စီမံခန့်ခွဲကော်မတီတို့အကြင်ကြင်တင်ပြခဲ့တော်လဲဒေသနာလုတ်ပိုင်ခွင့်ရအချင်းပြတ်ပုဂ္ဂိုလ်များနဲ့ဌာနဆိုင်ရာလျှက်စစ်ဝန်ထမ်းတို့နားလည်မှုယူပြီးမိကော်မတီများဟာကြေးရွာသူကြေးရွာသားတွေအပေါ်မမှန်မကန်လှုပ်ဆောင်နေပါတယ်။ရောင်စင်ကြေးရွာအိမ်တိုင်းမီးလင်းရေးအတွက်နိုင်ငံတော်သမ္မတကြီးနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တို့အားမျက်မျက်တတမှန်ကန်ဆောင်ရွက်ပေးပါရန် RFA ကတဆင့်လေးစားစွာတင်ပြပါတယ်
။ဒီတစ်ပတ် RFA တောတက်ရှင်ပေးစာပြန်စာကဏ္ဍကိုဒီစာနဲ့ပဲရနာခွင့်ပြုပါရှင်။တော်တဲ့ရှင်တွေအနေနဲ့မိမိတို့ရဲ့ခန်းစားချက်တွေကိုခုလိုဒီစီစဉ်ကနေရင်ဖွင့်လိုပါတယ်ဆိုရင် RFA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ် burmese@rfa.org ကိုပို့ပို့နိုင်ပါတယ်နောက်ဆက်နေတွင်လည်းတော်တဲ့ရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်